ကစ္စတန်ကတက်ကြွလှုပ်ရှားသူဆယ်ကျော်သက်မိန်းကလေးမာလာလာယူဆပ်ဆန်ရဲ့အသက်16နှစ်ပြည့်မွေးနေ့ကိုဒီမွေးနေ့ပါတီမကျင်းပပဲကလေးအလုံးအထူးသဖြင့်မိန်းကလေးငယ်ရီအလုံး2015ခုနှစ်မှာပညာသင်ကြားခွင့်ရရည်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ဦးဆောင်လှုပ်ရှားမှုမှာသူမအနေနဲ့ပူးပေါင်းပါဝင်သွားမယ့်အကြောင်းကတိပြုရင်းနဲ့မွေးနေ့ကိုဆင်နွှဲသွားပါရယ်မာလာလာယူဆပ်ဆန်ဟာလွန်ခဲ့တဲ့6လကအကြောင်းကနေအိမ်ကိုအပြန်လမ်းမှာတာလီဘန်တပ်နဲ့သမားတွေရဲ့ပစ်ခတ်မှုနဲ့ခေါင်းမှာဒဏ်ရာရခဲ့တဲ့သူဖြစ်ပါရယ်ပါကစ္စတန်နိုင်ငံမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရည်လှုပ်ရှားတောင်းဆိုခဲ့တဲ့အတွက်တာလီဘန်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံခဲ့ရတာပါမာလာလာရဲ့မွေးနေ့ဖြစ်တဲ့မနေ့ကတောက်ကြနေ့ကိုမာလာလာနေ့အဖြစ်ကုလသမဂ္ဂအထွေထွေမှုချုပ်ကကြေညာခဲ့တယ်လို့ကုလသမဂ္ဂထွေထွေညီလာခံမှာဒီပုံမှန်အားဖြင့်အထွေထွေမှုချုပ်ဘန်ကီမွန်အတွက်တည်သက်ထားတဲ့ထိုင်ကုန်မှာမာလာလာယူဆပ်ဆိုင်ကထိုင်ခဲ့ပါတယ်အခုလိုမာလာလာနေ့သတ်မှတ်မှုဟာသူတယောက်တည်းကိုဂုဏ်ပြုတာမဟုတ်ပဲကိုယ့်ရဲ့အခွင့်အရေးကိုထုတ်ဖော်ပြောဆိုကြတဲ့မျိုးသမီးတိုင်းမိန်းကလေးငယ်တိုင်းယောက်ျားငယ်တွေတိုင်းအတွက်ဂုဏ်ပြုတာဖြစ်တယ်လို့မာလာလာကပြောသွားပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာလူငယ်ခေါင်းဆောင်တွေကိုမာလာလာကမိန့်ခွန်းပြောခဲ့တာပါ။ပညာရေးသားလျင်ကဘာကြီးကိုပြောင်းလဲနိုင်တဲ့တခုတည်းသောအရာဖြစ်တယ်လို့ဆိုပြီးစာအုပ်တအုပ်နဲ့ခဲတဲ့တစ်ချောင်းကနေကဘာကြီးကိုပြောင်းလဲအောင်လုပ်နိုင်တယ်လို့မာလာလာကပြောသွားခဲ့ပါတယ်ရှင်။